Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဧပြီလ23ရက်တနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
မင်္ဂလာညနေခင်းပါရှင်ကျွန်မသင်္ကီထိုက်ပါပြင်သစ်သမ္မတရွေးကောက်ပွဲပထမအကြိမ်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပနေပြီးလုံခြုံရေးကိုလည်းအထူးတင်းကျပ်ထားပါတယ်မြောက်ကိုရီးယားနိုင်ငံကအမေရိကန်နိုင်ငံသားတဦးကိုထပ်ပြီးတော့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အမေရိကန်ရေတပ်အဖွဲ့ USS Carl Vinson နဲ့အတူဂျပန်ဖြတ်တင်းမောနှစ်ဆင့်တို့ပူးပေါင်းပြီး Pacific သမုဒ္ဒရာတွင်စီးရဲလေ့ကျင့်မှုကိုဒီကနေ့စတင်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုမတ်ဤတန့်စင်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းတော်တွေထဲမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့မကြခင်တွားရောက်မဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမျှော်လင့်ချက်တွေဘလို့ရှိပါသလဲ
ကျွန်တော်ရခိုင်ဒေသခံဒီကလည်းပဲတရုတ်ပြည်နဲ့ဒီလိုဆက်ဆံပြီးတော့ကိုယ်ဒေသဖွံ့ဖြိုးတိုးတက်ရေးကိုလိုလားပါတယ်။အဲဘာလို့ဆိုတော့ဒီအတိုင်းပဲဒီရခိုင်ဒေသကဆင်းရဲတဲ့ဒေသဆိုတော့ဒီလိုများဖြစ်လာရင်ကျွန်တော်တို့အတွက်အလားဖွံ့ဖြိုးလုပ်ငန်းတွေများအထောက်အပံ့ပြုလာ
ရခိုင်ပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာကြားကြပါမယ်။ဒီအကြောင်းနဲ့အတူတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်းလိုင်ရဲ့ဂျာမနီနိုင်ငံခီးစဉ်အကြောင်းနဲ့အမေရိကန်ပြည်ထောင်စုရဲ့နည်းပညာသင်တဲ့ဆွမ်းဆောင်နိုင်တဲ့အကြောင်းတွေကိုပါနားဆင်ကြရပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုသင်ကြီးထိုင်နေမှဤတန်းစင်တို့ပြောပြပေးပါမယ်ရှင
်ပြင်သစ်သမ္မတရွေးကောက်ပွဲပထမအကြိမ်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပနေပါတယ်နိုင်ငံတော်ဝန်မဲယုံပေါင်း6000ကျော်ဖွင့်လှစ်ထားပြီးမဲပေးခွင့်ရှိသူ48တန်းနီးပါးတို့သမ္မတလောင်း12ဦးကိုရွေးချယ်မဲပေးနေကြတာပါလေယာဉ်စုံကနေလေဝဲစုံဝါဒီသမရလောင်း12ဦးတို့ဝင်ရောက်ရှင်းပြနေတဲ့ပြင်သစ်သမရရွေးကောက်ပွဲကတော့ဆဲစုနှစ်တည်းအတွင်းစိတ်ဝင်တစားစောင့်ကြည့်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်ရွေးကောက်ပွဲအကျိုးရပ်ပိုင်းလိုမှာမြို့တော်ပါရီမှာအကျန်းဖက်ဝါရဆဲတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်ဒီကနေ့ရွေးကောက်ပွဲကိုတော့လုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်ရွေးကောက်ပွဲမှာလည်းအမျိုးသားရေးသမားအစ္စလာမ်ဆန့်ကျင်သူသမရလောင်းမရင်းလက်ဖန်ကဦးဆောင်နေတာပါအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားတဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းပြင်သစ်နိုင်ငံတဝန်လမ်းမာတွေပေါ်မှာရဲတပ်ဖွဲ့ဝင်9000လုံခြုံရေးချထားပြီးအထူးတပ်ဖွဲ့ဝင်တွေအပါအဝင်စစ်သား9000ကိုလည်းအားဖြည့်ထားပါတယ်။ရွေးကောက်ပွဲကြိုကာလမှာတော့လက်ဝဲအလက်အလက်ဝါဒီစီးပွားရေးဝန်ကြီးဟောင်းအီမန်နျူရယ်မက်ခရွန်ကဦးဆောင်ပါတယ်။အထူးသဖြင့်မွတ်စလင်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်လာမှုတွေအပါအဝင်ပြင်သစ်နိုင်ငံတွင်ရွှေ့ပြောင်းအခြေချမှုအလုံးနီးပါးကိုရပ်ဆိုင်ပစ်လိုနေတဲ့မရင်းလက်ဖန်ကနောက်ကကတ်လိုက်ပါတယ်။ဥရောပသမဂ္ဂကနေပြင်သစ်နိုင်ငံနှုတ်ထွက်ရေးကိုမရင်းလက်ဖန်ကလိုလားနေတာဖြစ်ပါတယ်။နောက်ထပ်ထိတ်တန့်ရောက်လူတွေနေသူတွေကတော့ပြည်သူအသုံးစရိတ်တွေကိုဖျက်တော့နောက်ဥရောပသမဂ္ဂတွင်ပြုပြင်ပြောင်းလဲရေးအတွက်တွန်းအားပေးလို့သူဖရန်ဆွာဖီယွန်းနဲ့လက်ဝဲစွန်းကိုစလေလောက်တူဖြစ်တဲ့ဂျင်းလူမဲလန်ချွန်းတို့ဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲမှာမဲအများဆုံးရတဲ့သမရလောင်းနှစ်ဦးတို့ကမေလ9ရက်နေ့မှာကျင်းပမယ်အပိသက်ရွေးကောက်ပွဲမှာထပ်ပြီးတော့ရှင်ပြိုင်ကြရမှာဖြစ်ပါတယ်
။အမေရိကန်နိုင်ငံသားနောက်တစ်ယောက်ကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးထိန်သိမ်းထားလိုက်ပြန်ပါပြီ။မြောက်ကိုရီးယားကထွက်ခွာဖို့ပြင်ဆင်နေစဉ်ဖျော်ယောက်အပီပီဆိုင်ရာ၄စိတ်မှာကိုရီးယားနယ်ပေါ်အမေရိကန်နိုင်ငံသားကိုတောက်ကြနေကဖမ်းထားလိုက်တာလို့တောင်ကိုရီးယားနိုင်ငံကယုံဟက်သတင်းဌာနကပြောပါတယ်။ကင်းဆိုတဲ့မိသားစုနာမည်နဲ့ပဲတည်ထားရသူဟာမြောက်ကိုရီးယားနိုင်ငံမှာလူမှုရေးအကူအညီပေးလုပ်ငန်းတွေအတွက်တစ်လလောက်ဆွေးနွေးနေသူဖြစ်တယ်လို့လည်းဆိုပါတယ်။သူ့ကိုဘာကြောင့်ဖမ်းရလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားကဖမ်းထားတဲ့အမေရိကန်နိုင်ငံသားရေအတွက်ဟာသူ့ပါဝင်ဆိုရင်၃ယောက်မြောက်ရှိနေပါပြီ။အမေရိကန်နဲ့ညှိနှိုင်းရမှာတုံးချဖို့အတွက်အရင်ကတော့မြောက်ကိုရီးယားကအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးထိန်သိမ်းလေးရှိတတ်ပါတယ်။
ကိုရီးယားကျွန်းဆိုင်ကိုဥတီခုံမောင်းနေတဲ့အမေရိကန်လေရင်တင်သင်္ဘောအုပ်စုမှာဂျပန်ဖြတ်သင်္ဘောနှစ်ဆင့်ကပါပူးပေါင်းလိုက်ပြီးပစိဖိတ်သမုဒ္ဒရာအနောက်ဘက်ဒေသမှာနှစ်နိုင်ငံစစ်သင်္ဘောတွေဒီကနေ့ပဲပူးရဲစစ်ရေးလေ့ကျင့်မှုတွေစတင်ပါတယ်။အမေရိကန်လေရင်တင်သင်္ဘော USS Carl Vinson ရေတပ်အုပ်စုမှာတော့ပေဒင်းတပ်ဒုံတက်ဆင်ထားတဲ့ cruiser စစ်သင်္ဘောတစ်စင်းနဲ့ဖြတ်သင်္ဘောတစ်စင်းတို့ပါဝင်ပါတယ်။မြောက်ကိုရီးယားရဲ့ပေဒင်းတပ်ဒုံနဲ့နျူကလ িয়ার ဆန်းသတ်မှုတွေကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာတဲ့အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့ USS Garvinson ရေးတပ်သင်္ဘောအုပ်စုဟာဩစတြေးလျနိုင်ငံခီးစဉ်ကနေကိုရီးယားကျွန်းဆွယ်ဘက်ကိုလမ်းကြောင်းပြောင်းခုံမောင်းတာဖြစ်ပါတယ်။ဂျပန်ဖြတ်သင်္ဘောတွေကအမေရိကန်ရေတပ်သင်္ဘောအုပ်စုနဲ့ဘလောက်ကြာကြာလိုက်ပါမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ပင်လယ်ပြင်မှာတုံ့ပြန်နိုင်စွမ်းနဲ့ကာကွယ်ရေးစွမ်းရည်ပူးတဲ့ဆောင်ရွက်မှုတိုးတက်စေရေးအတွက် Pongman Lonita, Pures, Y Litin Mupchetetu, American Hita Capio Subare, Kula Tamgaga, Tanka Peso Tare Tare, Nyakuriaga, Petin Tone, Nuclear Santa Kerapchepare, Nyakuria Pega, Nuclear Teputa Tongine, American Go Takailame, and Diegani Gagwe Domelo, American Tamara Tone Trunga Pioso Tapi, Say Ya Takamu Abawe, Nilan Bonson was in the Shinidelule, American Tamaraga Pioso Tavareche.
စီးရဲနိုင်ငံမှာလေကြောင်းတိုက်ခိုက်မှုကြောင့်အစ်လီပြည်နယ်မှာရှိတဲ့မြေအောက်ဆေးရုံတရုံအကြီးအကျယ်ပျက်စီးသွားခဲ့တဲ့ကြောင်းကိုစီးရဲပြည်ဝင်စစ်ကိုနှစ်ပေါင်းများစွာစောင့်ကြည့်နေတဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ထိခိုက်ပျက်စီးခဲ့တဲ့ဆေးရုံဟာဒီလာဇန်ပိုင်းမှာပဲဒါရုလက်နက်နဲ့တိုက်ခိုက်မှုကြောင့်နိုင်ငံတကာကဒေါသတကြီးနဲ့အာရုံစိုက်ခံခဲ့ရတယ်လို့အမေရိကန် ဒီကနေ့ဝက်ဘ်ဆိုက်ဖြစ်တဲ့အလက်ပေါ်တူတွေကလည်းစေယုံဝန်ထမ်း300တိစုံနေလို့ဖော်ပြထားပါတယ်ဒီစေကူတာဆောင်ကိုပြင်မှတ်ထားတိုက်ခိုက်တဲ့လေယာဉ်တွေကစီးရဲစစ်လေယာဉ်တွေလားမဟာမိတ်ရုရှားရဲ့လေယာဉ်တွေလားဆိုတာကိုသိချမသိရသေးဘူးလို့မျက်မြင်တွေကပြောပါတယ်ရုရှားတောင်မှဟုတ်စီးရဲအစိုးရရဲ့စစ်လေယာဉ်တွေရဲ့လေကြောင်းတိုက်ခိုက်မှု400ကျော်ကြောင့်2016ခုနှစ်ကနေပြီးခဲ့တဲ ွဲကပြောပါတယ်
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာဘိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အာဖရိကတိုက်အတွင်းကအမေရိကန်တို့ရဲ့တခုတည်းသောစစ်တပ်အခြေစိုက်စခန်းရှိရာဂျီဘူတီနိုင်ငံကိုကာကွယ်ဝင်ကြီးဂျင်မက်တစ်ဒီကနေ့ရောက်ရှိပါတယ်။ဂျီဘူတီနိုင်ငံကလမန်နီးယားစစ်စခန်းကိုဒီကနေ့တနင်္ဂနွေနေ့မှာဝင်ကြီးမက်တစ်ရောက်ရှိခဲ့တာဖြစ်ပြီးဒီနောက်မှာတော့သမ္မတကာကွယ်ဝင်ကြီးတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီနေရာအနေအထားကြောင့်လမန်နီးယားစစ်စခန်းကအမေရိကန်စစ်တပ်အတွက်မဟာဗျူဟာအရေးအကြီးဆုံးစခန်းတစ်ခုဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောဆိုထားတာပါ။အာဖရိကတိုက်အတွင်းအမေရိကန်ရဲ့စီးရီးလေ့ကျင့်မှုတွေစစ်တင်ရေးတွေအတွက်လည်းအရေးပါပြီးဆိုမာလီယာနိုင်ငံတွင်းကအယ်ရှာဘတ်စစ်သွေးကြော်တွေကိုတံပြန်နှိမ်နှင်းတာမှလည်းအမေရိကန်အထူးတပ်ဖွဲ့တွေကဒီစခန်းကိုအသုံးပြုနေတာဖြစ်ပါတယ်အမေရိကန်ရဲ့မိဖက်တပ်ဖွဲ့တွေကိုထောက်ခံပေးတဲ့အနေနဲ့ဆိုမာလီယာနိုင်ငံတွင်းကအယ်ရှာဘတ်စစ်သွေးကြော်တွေကိုအာဖရိကကုကဲရေးဌာနချုပ်ကနေချင်းမုံတိုက်ခတ်ရေးအမေရိကန်ကာကွယ်ဝန်ကြီးဌာနရဲ့အဆိုပြုချက်ကိုသမ္မတအင်ဂျီရောကအတည်ပြုပြီးတဲ့နောက်တလားလောက်အတွင်းမှာပဲကာကွယ်ဝင်ကြီးဂျီဘူတီနိုင်ငံကိုတွားရောက်တာဖြစ်ပါတယ်ဂျီဘူတီနိုင်ငံမှာတရုတ်တို့ကလည်းပထမဆုံးနိုင်ငံရဲ့ချစစ်အခြေစိုက်စခန်းကိုဆောက်လုပ်ပြီးစီးသွားပြီးဖြစ်တာကြောင့်မကြာခင်မှာပဲအမေရိကန်ရဲ့စစ်အခြေစိုက်စခန်းအနီးမှာတရုတ်တို့ရဲ့စစ်စခန်းတစ်ခုလည်းရောက်ရှိလာတော့မှာဖြစ်ပါတယ်
အမေရိကန်ဒုသမ္မတမိုက်ပန်စ်နဲ့မိသားစုတို့ကတင်းနေနေတော့ဆစ်နီမြို့ထိုရွန်ကာတရိတ်ဆန်ရုံကိုတွားရောက်လည်ပတ်ခဲ့ကြပါတယ်။အာရှဒေသဆေးရတက်ခီးစဉ်အတွင်းခီးတထောင်နားမှာပဲအော်စတြေးလျနိုင်ငံကတားပိုက်ကောင်တွေအီမျိုးငှက်တွေကိုအားလားတွေကိုပွေဖက်ဖို့တွားကြတာပါ။ဒုသမ္မတပန်စ်ဒုသမ္မတဂရောကာရန်နဲ့တမိဖြစ်သူရှာလတ်နဲ့အော်ဒရီတို့ကအီမျိုးငှက်နဲ့တားပိုက်ကောင်တွေကိုအရွက်တွေကျွေးခဲ့ကြပါတယ်။နောက်တစ်နေ့မှာတော့ဆစ်နီစိတ်ကန်တဝိုက်မှာအပျော်စီးသမောစီးပြီးတော့အော်စတြေးလျရဲ့အထင်ကရဆစ်နီအော်ပရာဟောက်စ်ကိုလှည့်လည်ကြည့်ပြီးတော့ဒုသမရရဲ့ဩစတြေးလျခီးစဉ်ကိုအဆုံးသတ်ခဲ့ကြပါတယ်။စေကန်တရားနာမှာပျော်ကြီးတင်မောစီးဖို့အတွက်ဒုသမရဖန်စ်မိသားစုနဲ့ New South Wales ဒေသခံတာဝန်ရှိသူတွေကရွက်လေပေါ်ကိုတက်ခဲ့ကြပါတယ်။ဒီနေ့နေ့မှာဖန်စ်နဲ့မိသားစုတို့က New South Wales မြို့ဝန် David Hurley နဲ့မိသားစုကို Sydney အစိုးရအိမ်တော်မှာတွေ့ဆုံခဲ့ကြပါတယ်။ဩစတြေးလျရဲ့အထင်ကရ Sydney Opera House ကိုလှည့်လည်ကြည့်ရှုပြီးတော့ညနေခင်းကိုအဆုံးသတ်ခဲ့ရပါ။သင်းနာနေကြရင်တော့ဒုသမရဖန်စ်ကစစ်ကောင်းဆောင်တွေနဲ့တွေ့ဆုံဖို့နဲ့ပလဲစစ်ခံက USS Arizona တင်မောကိုလှည့်လည်ကြည့်ရှုဖို့အတွက်ဟဝါယီကိုထွက်ခွာမှာဖြစ်ပါတယ်
။အမေရိကန်တပ်ချက်ကြီးတူကိုဂွန်ဒူးဆောင် Papel Hat ခရမ်းရောင်နှလုံးသားစုတစုချင်းမြင်ဖို့အမေရိကန်သမ္မတ Donald Trump ကသမ္မတကတော့ Millennium နဲ့အတူစစ်ဆေးရုံတစ်ခုကိုပထမဆုံးအကြိမ်တွားရောက်ပါတယ်။အာဖဂန်နိုင်ငံမှာပြီးခဲ့တဲ့လကဒဏ်ရာရခဲ့တဲ့တပ်ချက်ကြီး Alberto Barrientos ရဲ့တရင်ကိုကြားလိုက်ရပြီးတဲ့နောက်အခုလိုဂုံပြူဖို့ဖြစ်လာရတာလို့သမ္မတ Trump ကပြောပါတယ်။ကျေးချောင်းကိုကြားလိုက်ရတဲ့အချိန်မှာကျွန်တော်ကိုယ်တိုင်ဂုံပြူလို့စိတ်ဖြစ်ခဲ့ရတာပါလို့မေလန်းပြင်းတဲ့ Bethesda က Waterridge အမျိုးသားစစ်ဆေးရုံမှာအကျဉ်းချုပ်ချင်းပါတဲ့ဂုံးပြူစုချင်းမြန်ပွဲအခမ်းအနားမှာသမ္မတကပြောဆိုခဲ့ပါတယ်။အကန်ကတိုက်ပွဲအတွင်းထင်ရှားရခဲ့တဲ့တက်ချက်ကြီးဗာရီယန်တို့စ်ကတော့ညာဘက်ခြေထောက်ကိုဒူးခေါင်းအောက်ကနေဖြတ်ပြီးကုသခဲ့ရတာပါ။တက်ချက်ကြီးဗာရီယန်တို့စ်ရဲ့ရှက်အင်းကြီးဘဲဘက်ကော်လာမှာသမရကဂုံပြူစုကိုတက်ဆင်ပေးခဲ့ပါတယ်။ခရမ်းရောင်နှလုံးသားစုတစိတ်ကတော့စစ်ပွဲမှာထိခိုက်ဒဏ်ရာရသူတွေအသက်ဆုံးခဲ့ရတဲ့စစ်သားတွေကိုဂုံပြူတာဖြစ်ပါတယ်။
တတိထောက်ထားပေါ်ချေခံထားတဲ့အသိပညာပေါ်နိုင်ငံရေးရာထွန်းတက်မှုတွေပိုများလာတဲ့အတွက်သိပ္ပံပညာရှင်တွေဟာမြေကမ္ဘာနေမှာကျင်းပတဲ့သိပ္ပံပညာအတွက်ချီတက်ပွဲမှာပါဝင်ဆင်နွှဲခဲ့ကြပါတယ်။ဒီချီတက်ပွဲတွေကိုအမေရိကန်ပြည်အောင်စုအပါအဝင်ကမ္ဘာတဝှမ်းမြို့ကြီးပေါင်း600ကျော်မှာစနေနေ့တုန်းကပြုလုပ်ခဲ့ကြပါတယ်။အမေရိကန်ပြည်အောင်စု၊ Australia, Canada, Brazil, တောင်အာဖရိကနိုင်ငံ Cape Town မြို့London, Madrid, Nigeria နဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးစတဲ့ကမ္ဘာနေရာတီးတီးတို့မှာကျင်းပတဲ့ဒီသိပ္ပံပညာအတွက်ချီတက်ပွဲတွေမှာထောင်ပေါင်းများစွာသောသိပ္ပံပညာရှင်တွေပြင်ဒီကိစ္စကိုထောက်ခံအားပေးသူတွေအများပြားပါဝင်ဆင်နွှဲခဲ့ကြပါတယ
်
။တင်းငွေနေညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်တမ်းရင်းထိုင်တဲ့မှအသံစဉ်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။ VOA ကလည်းခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ website ဆံမျက်နှာ burmese.voanews.com မှာလည်းနာဆင်နိုင်ပါရဲ့ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်ရင်းဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့မကြခင်တွားရောက်မဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်တဲ့မျိုးလင်းချက်တွေကိုနားဆင်ကြရပါမယ်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ရှစ်လတဲ့တရုတ်နိုင်ငံခီးစဉ်တွင်နိုင်ငံခြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖြစ်မယ်လို့မျိုးလင်းနေချိန်မှာပဲဒီအရက်သားအစိုးရလက်ထက်နိုင်ငံတကာနဲ့ဆက်ဆက်လုပ်ကင်တဲ့လုပ်ငန်းတွေမှာပွင့်လင်းမြင့်တာမှုရှိဖို့ဒေသခံတွေအကျိုးစီးပွားကိုရှေ့ရှုဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်အရင်အစိုးရတွေလက်ထက်မှာလုပ်ခဲ့တဲ့စီမံကိန်းတွေလိုပြဿနာမျိုးတွေမကြုံရအောင်အစိုးရအနေနဲ့မူဝါဒတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကလိုလားနေကြတာပါအပြည့်အစုံကိုတော့ဆက်တွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာပါရှင်
သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတရုတ်နိုင်ငံကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိခဲ့တယ်လို့မကြခင်ကျင်းပမဲ့တရုတ်နိုင်ငံရဲ့ One Belt One Road OBOR Forum နိုင်ငံတကာညီလာခံကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်မှာဖြစ်ပြီးတရုတ်မြန်မာနှစ်နိုင်ငံကြားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဆွေးနွေးနိုင်ခြေလည်းရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းနိုင်ငံတော်တိုင်ပင်ခံနဲ့တရုတ်ပြည်သူသမရနိုင်ငံရဲ့ China International Trust and Investment Company Group ရဲ့ဥက္ကဋ္ဌနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ကြောက်ဖြူအထူးစည်းဝါးရေးဆောင်ရင်းနှက်စီမံကိန်းနဲ့ပတ်သက်လို့ဆက်လက်ပြီးအကောင့်ထည့်ဖော်ဖို့ဆွေးနွေးခဲ့ကြပါသေးတယ်။ဒီလိုမျိုးတရုတ်နိုင်ငံဘက်ကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေဟာအမှန်တကယ်ဒေသခံပြည်သူတွေအလုတ်ကိုင်အခွင့်အလမ်းဖန်တီးနိုင်တာအကျိုးစီးပွားရစေမဲ့စီမံကိန်းမျိုးတွေဖြစ်မယ်ဆိုရင်တော့ကြိုးစားရမှာဖြစ်ပြီးပွင့်လင်းမြင်သာမှုရှိတဲ့စီမံကိန်းတွေဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုရခိုင်ပြည်နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဖေသန်းကပြောပါတယ်။
ကျွန်တော်ရခိုင်ဒေသခံတွေကလည်းပဲတရုတ်ပြည်နယ်ဒီလိုဆက်ဆံပြီးတော့ကိုဒေသဖွံ့ဖြိုးတိုးတက်ရေးကိုလိုလားပါတယ်။ဘာလို့ဆိုတည်တဲ့အတိုင်းပဲဒီခိုင်ဒေသကဆင်းရဲတဲ့ဒေသဆိုတော့ဒီလိုများဖြစ်လာရင်ကျွန်တော်တို့အတွက်ဟာလားဖွံ့ဖြိုးလုပ်ငန်းတွေများအထောက်အကူပြုလာမလားဆိုတဲ့ညှိနှိုင်းချက်တွေရှိပါတယ်။ဒါမှခက်တာကကျွန်တော်တို့ဒေသရဲ့အဲ့လိုအကောက်ခွန်တွေနဲ့ပတ်သက်ပြီးတော့ရှေ့ပြေးရင်းနှီးမြှုပ်နှံမှုကထွက်လာတဲ့အကျိုးအမြတ်တွေပဲဖြစ်ဖြစ်ကျွန်တော်တို့ဒေသခံတွေမခံစားရသေးဘူးပေါ့။အဲ့လိုခံစားရမယ်ဆိုတာလဲဥပဒေမှာဖွဲ့စည်းပုံကပြတ်ထန်းလို့မရှိတော့ဒီကိစ္စကကျွန်တော်တို့ဒေသအတွက်နော်တခါတခါအဆုံးရှာခံတယ်လို့ဖြစ်သွားတာပေါ့ဥပမာမြေဆုံကိစ္စနဲ့ကျွန်တော်တို့များလာနှစ်သိမ့်တဲ့အနေနဲ့ကျွန်တော်ရခိုင်ဒေသကိုအဲ့လိုလုပ်ပေးသလားဆိုတော့ဒါဟိုပြောဆိုနေကြတာရှိတာပေါ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ကကျွန်တော်ဒေသကိုလုပ်တာကိုကျွန်တော်တို့ကြိုးဆိုတယ်ဒါပေမဲ့ကျွန်တော်တို့ဒေသရဲ့အခွင့်အလမ်းတွေနော်အကျိုးအမြတ်တွေဒီအလုပ်သမားတွေအလုပ်လုပ်ရနိုင်ရအစဒေသကိုမထိခိုက်ပဲနဲ့ဖွံ့ဖြိုးအောင်လုပ်နိုင်ဖို့အစကျွန်တော်တို့အဲ့ဒါတွေမျှော်လင့်နေပြီးတော့ရလာတဲ့အကောက်ခွန်အခွန်အခတွေလည်းကျွန်တော်တို့ပြည်နယ်အတွက်အရာနိုင်ကိုမျောလင်းတယ်အဲ့လိုဖြစ်မယ်ဆိုရင်တော့ကျွန်တော်တို့လူစုဆဲမှာရောကျွန်တော်တို့ပါတီပိုင်းအနေနဲ့ရောအဲ့ဒါကိုကောက်ွက်စရာအကြောင်းမရှိပါဘူးကျွန်တော်တို့ဟိုဒေသကိုဖုံးချိုးဖို့လုပ်ငန်းတွေကိုကျွန်တော်တို့ကြိုးစားရမှာဖြစ်ပါတယ
် NND ဆိုရလက်ထက်မှာတော့မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ NND ဗဟိုစည်းဝါးရေးအကြံပေးကော်မတီတရားဖွဲ့စည်းထားပြီးတော့အရင်အစိုးရလက်မှတ်ထိုးပြီးသားစီမံကိန်းတွေရောအခုအစိုးရလက်ထက်မှာဆောင်ရွက်မဲ့စီမံကိန်းတွေနဲ့ပတ်သက်လို့ရောအထူးသဖြင့်ကတော့အငင်းပွားပွေရာစီမံကိန်းတွေနဲ့ပတ်သက်လို့စည်းဝါးရေးပညာရှင်တွေကလေ့လာပြီးအကြံပေးကြတယ်လို့မြန်မာနိုင်ငံတက်ထုလုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့ဒုက္ခရလည်းဖြစ် NND ဗဟိုစည်းဝါးရေးအကြံပေးကော်မတီဖွဲ့ဝင်လည်းဖြစ်တဲ့ဦးအေးလွင်ကပြောပါရယ် အနန္ဒီအစိုးရအနေနဲ့ယင်းနှိမ့်ညွန့်နယ်မှုတွေနဲ့ပတ်သက်လို့ဒေသခံပြည်သူလွှတ်တော်ရက်ဖက်ဖွဲ့စည်းပညာရှင်တွေကိုပွင့်လင်းမြင်သာစွာချပြပြီးဆောင်ရွက်သင့်မဆောင်ရွက်သင့်ဆိုတာကိုဆွေးနွေးတိုင်ပင်တယ်လို့ဆိုပါတယ်။ဒါပေမဲ့လို့မြေဆုံလို့လက်ပတ်တော်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကရောဒေသခံပြည်သူတွေဘက်ကပါလက်မခံတဲ့စီမံကိန်းမျိုးတွေနဲ့ပတ
ဒီမှာငိမ့်နေဆိုရင်နံပါတ်1သူအော်မရှင်တွေဖွဲ့ပြီးတော့ဒေတာတုံးတက်တဲ့အဖွဲ့တွေဖွဲ့ပြီးစုံစမ်းစစ်ဆေးတယ်ဒေတာတုံးတက်တယ်သူတို့သူတို့တိုင်ပင်နဲ့အရှင်တုံးတက်အလေးတာရှိပါတယ်ဥပမာအပြင်လက်ဘရော့တောင်ဖီမှာငိမ့်ဆိုရင်ဒါလုတ်တဲ့နဲ့မလုတ်တဲ့လူစားကျွန်တော်ပညာရှင်တွေကိုလည်းကွန်ပျူတာလို့အဆိုင်ရပါသားရဆိုင်ရဆွမ်းကျင်သူတွေကိုလည်းပြည်သူစုနေတယ်လို့ကျွန်တော် ကျွန်တော်တို့အခွန်အခမလို့ရမလဲအရေးရှိစီမံကိန်းရေတို့စီမံကိန်းရလစီမံကိန်းတွေဘယ်လိုလုပ်မလဲဆိုတဲ့စာချုပ်ကိုပြန်လဲပြုလုပ်ပြီးတော့အထူးကြသောအနိုင်ငံတော်အကျိုးပြန်ရှိတဲ့အချက်ကိုကြောင်းလဲလိုက်တယ်ဒေဗလော့တောင်းအပ်တဲ့ရှိပါတယ်သူတို့စီမံကိန်းကြတော့ဒေဗလော့တောင်းနဲ့ပို့ပြီးတော့နည်းနည်းပါတယ်အဲကြောင့်ရေတို့စီမံကိန်းမှာကျွန်တော်တို့စီမံကိန်းကိုလေးလာတုံ့ပြန်တဲ့ကော်မရှင်ဖွ
အဲ့ဆိုင်ကဒီစားခံပြည်သူတွေကိုချပြတယ်လို့တော်တော်အနေနဲ့သိပြည်သူကိုချပြတဲ့အလေအခါလုပ်လို့ရှိပါတယ်လုပ်လဲလုပ်မှာပါလုပ်ဖို့လဲကျွန်တော်တိုက်တွန်းပါတယ်လုပ်လဲလုပ်စေချင်ပါတယ်အရင်သမဏဦးတင်ကျော်တရုတ်သွားခဲ့စဉ်ခါတော့ကတော့မြစ်စုံစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးခဲ့မယ်လို့မျိုးလင်းခဲ့ကြပေမဲ့လို့မြစ်စုံနဲ့ပတ်သက်လို့သတင်းတစုံတရာထုတ်ပြန်နိုင်ခဲ့တာမရှိပါဘူ တော်တာရှင်များရှင်မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်အကောင့်ထက်အစိုးရကြုံရလိမ့်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကြုံရလိမ့်ရှိပါတယ်။စွမ်းရည်လိုအပ်ချက်ကိုဖြည့်ဆည်းဖို့ရေကာတာတိဆောက်တာ၊ကြောင်မီးသွေးတူးဖော်တာကနေအစစီးပွားရေးစုံတွေတိဆောက်တာအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတတ်တဲ့ပြဿနာမျိုးတွေကိုဘယ်လိုကာကွယ်ကြမလဲ၊ထိခိုက်နစ်နာမှုနည်းပါအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။တော်တာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်တဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျာမနီခီးစဉ်ဘက်ကိုကြည့်ကြရအောင်ပါ။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ April 20ရက်နေ့မှာစတင်လိုက်တဲ့ဂျာမနီနိုင်ငံခီးစဉ်ဟာဂျာမနီမြန်မာနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်ဆွေးနွေးဖို့ရည်ရွယ်ပုံရတယ်လို့ဘာလင်အခြေစိုက်ပညာရှင်တဦးကသုံးသပ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ကိုညင်ဝင်းအောင်ကပြောပြပေးပါမယ်ရှင်။
တချိန်ကအာနာရှင်ဟောင်းဗိုလ်ချုပ်နေဝင်လက်ထက်မှာမြန်မာနဲ့ဂျာမနီနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ခဲ့ပြီးစစ်ဘက်ဆိုင်ရာအကူအညီတွေပေးခဲ့တဲ့ဂျာမနီဟာ1988ခုနှစ်မြန်မာနိုင်ငံကလူထုအုံကြွမှုကိုစစ်တပ်ကနှိမ်နှင်းခဲ့ပြီးနောက်မှာမြန်မာဂျာမနီစစ်တပ်ချင်းအဆက်ဆံဝေးသွားခဲ့ပြီးအဲ့ဒီနောက်ပိုင်းမှာလည်းဂျာမနီပါဝင်တဲ့ဥရောပသမဂ္ဂကမြန်မာစစ်အစိုးရကိုလက်နက်ရောင်းချမှုအပါအဝင်အခြားသောဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်ဒါအပြင်ဂျာမနီနဲ့မြန်မာနှစ်နိုင်ငံကြားစစ်တမ်းရုံးတွေယာယီပိတ်ပစ်ခဲ့ပြီးအခု2019ခုနှစ်ထဲမှာမှဂျာမနီနိုင်ငံဘာလင်မြို့မှာမြန်မာစစ်တမ်းမှုရုံးကိုဖွင့်ခွင့်ပေးလာခဲ့ပါတယ်။ဒါကြောင့်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျာမနီခီးစဉ်ဟာနှစ်နိုင်ငံစစ်ပက်ဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်ဆွေးနွေးဖို့ရည်ရွယ်ပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကတိကဟောင်းဦးကမောင်စောကသုံးသပ်ပါတယ်
။ဟိုဗမာပြည်ကနေစီစီအကိစားနဲ့ကိစားပါလေဆိုရင်တရုတ်တို့ရုရှားတို့နဲ့ပဲအများအားရင်းနှီးငါဆိုသူတို့ဆက်ဆံရတာမလားအဲ့ဒါကိုထပ်ပေါက်ရှာရင်းတဲ့သဘောနဲ့ရှိရင်ရှိမယ်ဥနေဝင်းခင်ကတော့ဒီ Germany and the first van and Germany have a maybe my boy video G3 G4 or Lenin at the look at it and I see it. I wouldn't make it now by inception now by my own and then it be a single look. ပြန်ပြီးတော့ဟိုဒီစစ်တောင်ယုံနေပါလေပြန်ဖွင့်တဲ့သဘောတွေပါလေရှိတယ်ဆိုတော့ဘုံဘုံမကြီးမင်းအောင်နိုင်ကုန်တယ်တမလာလဲမယ်ဆိုရင်တော့ဆက်ဆံမှုကပြန်ပြီးတော့အင်္ဂါနဲ့ဆံတော့အများကြီးကောင်းလာလို့ရှိပါပဲလေ။ဘာမှပြရတယ်တရုတ်ကမိခိုးနေရတဲ့ဟာကလည်းကင်းလို့ချင်တဲ့စိတ်ပေါ်နေတာတော်ကြာပြီနဲ့ကျတယ်။အဲ့ဒါဆိုတော့လေမှာပြီးတော့လည်းကောင်းပါပါဗျာ။ဘုံမှုကြီးအဆင့်ကိုသာခံ
ဂျာမနီဆိုင်ရာစစ်တမ်းမှုအဖြစ်ခံထားတာကိုကြည့်ရင်ဂျာမနီမြန်မာစစ်ဘက်ဆက်ဆံရေးကိုတိုးမြှင့်လိုပုံရတယ်လို့ကတိကဟောင်းဦးခင်မောင်စောကမြင်ပါတယ
်ထူးထူးခြားခြားကရော့တဲ့စစ်တမ်းမှုကခေဘုံမှုကြီးရာတို့ဆင်းနေမှုဘုံမှုကျုပ်ရာတို့ဆင်းနေဖြစ်နေတယ်ဖြစ်နေတယ်ဆိုတော့စစ်တပ်ချင်းကိုသူတို့ဆက်ဆံရေးပုံပြီးကောင်းအောင်စူးစမ်းနေတဲ့ပုံရတယ်ဘာလို့လဲဆိုတော့သူတို့အများအပြားစိတ်ဝင်စားနေတာကဒီဂျာမနီနဲ့ချမ်းသူတို့ပေါင်းတယ်ဂျာမနီနဲ့ချမ်းပေါင်းတော့ကအရှိဂျာမနီစစ်တပ်ကိုအနောက်ဂျာမနီစစ်တပ်ထံမှာဘယ်လိုပေါင်းစီပြီးထည့်သွားတယ်ဆိုတာအဲ့လိုသူတို့စိတ်ဝင်စားတဲ့ပုံပေါ်တယ်။ဘာမှဒီဘက်ကဘာသာဝင်ဘက်ကလည်းကုမာကိုတိုင်းရင်းသားလက်နဲ့ကန်အဖွဲ့တွေပါနေတဲ့သူတို့အဖွဲ့ပြောင်းစနေဒီညဉ့်ညဉ့်ရေးဆွေးနွေးနေတယ်မလား။တကယ်လို့ညဉ့်ညဉ့်ရေးအောင်မြင်လို့ရှိရင်သူတို့တက်တယ်ဘယ်လိုပေါင်းရမလဲဆန်းအောင်မျိုးစိတ်ဝင်စားပုံရတယ်
။ဂျာမနီနိုင်ငံအနေနဲ့ကလည်းသူတို့ရဲ့ဖောက်တယ်ဟောင်းမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေရောင်းချခြင်းပုံရတယ်လို့ဦးခင်မောင်စောကပြောပါတယ
်။လုံငယ်နဲ့တတိယနှစ်လောက်ကလေးကဥရောပသမဂ္ဂမှာဗမာပြည်ကိုဆန့်ကျင်လုပ်ဖို့ကိစ္စတွေပါတယ်ဆိုဥတ္တရေကမာရီယာတို့ဒီဥရောပသမဂ္ဂနဲ့မှာတို့ဆွေးနွေးနေကြတာအဲဒီပြည်ပစ္စည်းတွေဒီမဆန့်ကျင်နေဖွင့်ပေးမယ်ပေါ့လက်နဲ့နဲ့ပါနေတော့မဖွင့်ဘူးဆိုတော့အတိုက်ခံတချို့တွေကအဲ့ဒါမှာတို့နိုင်ငံရှိချင်းပဲညင်းနေကြတာဟာအစ်စ်လက်နဲ့ပိတ်ထားလို့ရှိရင်ငါတို့ပိတ်ထားလို့ရှိရင်တို့ကအဲ့ဒါရုရှားစီယာဝယ်တရုတ်စီယာဝယ်နေအဲ့ဒါတို့ပဲမြင်နေမှာပဲငါတို့စီယာနဲ့ပိတ်လာဝယ်လို့ရှိရင်ငါတို့ကိုယ်နဲ့ရောင်းရင်ပုံမကောင်းဘူးလားငါတို့စီကရောင်းတဲ့အကြောင်းငါတို့နဲ့သူတို့နဲ့စစ်တပ်ချင်းနဲ့ဆက်သွယ်ရလာမယ်အဲ့လိုကြီးနဲ့ငါတို့ကသူတို့ပြည်ကနေပြီးစစ်သားဖြစ်ပေါ်တွေကိုဒီမိုကရေစီထရိနင်းပေးသွားလို့ရတယ်အဲ့တော့ငါတို့လက်နဲ့ရောင်းတာပုံမကောင်းဘူးလားဆိုတဲ့ဆွေးနွေးပွဲတစ်ခုထွက်လာဘူးတဲ့အဲ့ဒါလုံခဲ့တဲ့နှစ်ကျော်လောက်ကအခုအချိန်ကဘဝကြီးမှလည်းအပြောင်းလဲရှိနေပြီဆိုတော့ဘဝပြည်ကဝယ်ချင်းနဲ့ဆိုတော့ရောင်းမှာပ
ါဘူဂျုံဝင်းကြီးမင်းအောင်လှိုင်ဟာဂျာမနီတပ်မတော်စီဦးစီးချုပ်ဘူဂျုံကြီးဗော်ကာဗီကာရဲ့ဖိတ်ကြားချက်အရဂျာမနီနိုင်ငံကိုချစ်ကြည်ရေးအဖြစ်ဤပီလာ22ရက်မနက်၈နာရီကျော်မှာရန်ကုန်အပီပီဆိုင်ရာလေဆိပ်ကနေထွက်ခွာသွားတာဖြစ်ပါတယ်ဒီခီးစဉ်အတွင်းဗိုလ်ချုပ်မှုကြီးနဲ့အတူဇနီးတော်ဂျူဂျူလှကြီးရည်လေးညှိနှိုင်းကိုကယ်ရေးမှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့ကာကွယ်ရေးဦးစီးချုပ်ယုံကြည်ကတက်မတော်အရာရှိကြီးတွေလိုက်ပါသွားတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်ဗိုလ်ချုပ်မှုကြီးမြောက်လှိုင်တဲ့အဖွဲ့ဟာဂျာမနီနိုင်ငံကိုအသွာဩစတြီးယားနိုင်ငံကိုအလုတ်သဘောအရခီးတစ်ထောက်ဝင်ရောက်လည်ပတ်မှာဖြစ်ပြီးဩစတြေးလျတပ်မတော်စီဦးစီးချုပ်နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့စစ်မှုလုပ်ငန်းတွေနဲ့အထင်ကြီးနေရာတွေကိုတွားရောက်လေ့လာမှာဖြစ်တယ်လို့ဆိုပါရခင်ဗျာ
။ကိုညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်မြန်မာသတင်းလွှာတွေအပြီးမှာတော့အခုနိုင်ငံတကာသတင်းလွှာတွေကိုကြည့်ကြရအောင်ပါရှင်။ဤပညာသစ်တွေကပိုးပြီးထိရောက်စွာဆွမ်းဆောင်လာတာကြောင့်အပြောင်းအလဲကြီးတစ်ခုဖြစ်ပေါ်လာပြီးအမေရိကန်ပြည်ထောင်စုဟာဆွမ်းအင်ပိုရှံပြီးတင်ပို့ရောင်းချသူတူဖြစ်လာနိုင်တယ်လို့လေ့လာမှုတွေကဖော်ပြလိုက်ပါတယ်။ပြည်ထောင်နေတွေအတွင်းအမေရိကန်ရဲ့ရေနံထုတ်လုပ်မှုကနှစ်ဆနီးပါးရှိလာတာကြောင့်စွန့်ရင်ဈေးကွက်တွေကိုပြန်ပြီးထိန်းချုပ်နိုင်ဖို့ရေနံတင်ပို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ရဲ့စ조사မှုတွေကိုအဟန့်အတားဖြည့်ဆည်းခဲ့ပါတယ်။ဤပညာတွေမြန်မြန်ဆန်ဆန်တိုးတက်ထွန်းတောက်လာမှုတွေကြောင့်စွန့်ရင်ကဏ္ဍအပေါ်တက်ရောက်မှုတွေကိုသုံးသပ်သူတွေကအတော်လေးရှော့တွက်ခဲ့ကြတယ်လို့ VOA သတင်းတောင်း James Randall ကသတင်းပေးပို့လာတာကိုမတ်တန်ကြီးထိုက်ကပြောပြပေးမှာပါရှင်
။အမေရိကန်ရဲ့စွန့်ရင်ထုတ်လုပ်မှုကအကောင်းလာပြီးနိုင်ရှင်ချက်အရာလိုအပ်ချက်သိပြီးတိုးမလာတာကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးအနေနဲ့စွန့်အင်ပိုရှံလာနိုင်တယ်လို့အမေရိကန်စွန့်အင်သတင်းအချက်အလက်ဆိုင်ရာဌာနရဲ့အကြီးအကဲအဒမ်ဆင်စကီကပြောဆိုလိုက်ပါတယ
် The US could become
American ပြည်ထောင်စုဟာစွန့်အင်ပိုရှံပြီးတင်ပို့ရောင်းချသူဖြစ်လာနိုင်ပါတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းရေနံထုတ်လုပ်မှုကတိုးလာပြီးဈေးကွက်လိုအပ်ချက်ကငြိမ်နေတာကြောင့်ရင်နံဈေးနှုန်းထိုးကျခဲ့ပါလေ။အရင်ကတော့ရင်နံတင်ပို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကရင်နံဈေးနှုန်းကျတာကိုကုစားတဲ့အနေနဲ့ရင်နံထုတ်လုပ်မှုကိုလျှော့ချဈေးနှုန်းတင်ပို့သဘောတူညီချက်နဲ့လုပ်ခဲ့ကြပါလေ။ရင်နံဈေးနှုန်းအနှိမ့်ကြောင့်ထုတ်လုပ်မှုကုန်ကျစရိတ်များတဲ့ အထူးသဖြင့်ကြောက်လွာကိုခွဲပြီးရေနံထောက်လုပ်တဲ့နည်းပညာကိုသုံးတဲ့အမေရိကန်ကုမ္ပဏီတွေအပါအဝင်ပြိုင်ဘက်တွေကိုအထိနာစေမယ်လို့ရေနံတင်ပို့တဲ့နိုင်ငံများအသင်း OPEC ကမျှော်လင့်ထားခဲ့တယ်လို့သုံးသပ်သူတို့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ရေနံထောက်လုပ်မှုကုန်ကျစရိတ်ငယ်တဲ့ဆော်ဒီအာရေဗျားလိုနိုင်ငံတွေအနေနဲ့ဈေးနှုန်းကိုကြိုက်တယ်လို့မြင်နိုင်ပြီးအမျက်ထွက်ခဲ့ပါတယ်။အခြေအနေအသစ်မှာဗျူဟာဟောင်းတွေကအလုံးမဖြစ်တော့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနစွန့်ရင်ဆိုင်ရာကျွမ်းကျင်သူတို့ကပြောဆိုကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက Amos Hochstein ကတော့အမေရိကန်ရေနံထုတ်လုပ်သူတွေဟာပိုပြီးတော်တော်လက်လက်ပြောင်းလဲတိုးတက်လာတယ်လို့ပြောဆိုပါတယ
်။ The resilience of production meant for OPEC the US wasn't going
ထုတ်လုပ်မှုပြန်ပြီးတော့ဥမော့လာတာကိုကြည့်ရင်အမေရိကန်ရဲ့ဒီကြောက်လောက်ကိုခွဲပြီးတော့ရေနံထုတ်လုပ်မှုကအလုပ်ဖြစ်လာတယ်။ဒါကြောင့်မို့ရေနံစင်းလုံးချလိုက်တာကအဖြေမဟုတ်တော့ဘူးဆိုတာကိုရေနံထုတ်တဲ့နိုင်ငံများအသင်း OPEC ကိုပြလိုက်တာဖြစ်ပါတယ်
။ရေနံတင်ပို့တဲ့နိုင်ငံများအသင်း OPEC နဲ့တခြားအဓိကရေနံထုတ်လုပ်တဲ့နိုင်ငံတွေကြားရေနံထုတ်လုပ်မှုရှင်းချဖို့သဘောတူခဲ့ကြတဲ့နိုဝင်ဘာလနောက်ပိုင်းကမ္ဘာရေနံစင်းစင်းလုံးကပြန်တက်လာပါတယ်။ဒါပေမဲ့ရေနံထုတ်လုပ်သူတွေမှာရှုပ်ထွေးလာတဲ့စီးပွားရေးဆိုင်ရာအကဲဆန့်ချက်တွေနဲ့ကြုံတွေ့လာရပြီးသဘောတူညီချက်ပြည့်ပြည့်သွားမယ်လို့ American Enterprise Institute ကပညာရှင် Benjamin Zika ကပြောပါတယ
် I think that the agreement is unlikely to hold
သဘောတူညီချက်ကိုထိန်းထားနိုင်မဲ့ပုံမပေါ်ပါဘူး
သဘောတူညီချက်ကအလုပ်ဖြစ်နေရင်တောင်မှပဲထုတ်လုပ်စရိတ်မြင့်မားတဲ့ကြောက်လာကိုခွဲထုတ်ရေနံထုတ်လုပ်သူတွေကရေနံပိုပြီးထုတ်လာရင်ဈေးကွက်လိုအပ်ချက်ထက်ပိုရှင်လာမှာကြောင့်ဈေးပြန်ကျလာအောင်မယ်လို့လဲကြွမ်းကျင်သူတို့ကပြောပါတယ်ရှင်
မတင်ငိထိုက်တင်ပြခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေဘက်အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတင်ငိထိုက်ကြီးညာပေးပါမယ်ရှင်
ပြင်းထန်သမလာရွေးကောက်ပွဲပထမအကြိမ်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ကျင်းပပါတယ်နိုင်ငံတော်မဲယုံပေါင်း6000ကျော်ဖွင့်လှစ်ထားပြီးမဲပေးခွင့်ရှိသူ48တန်းနီးပါးတို့သမလာလောင်း12ဦးကိုရွေးချယ်မဲပေးနေကြပါပြီလက်ရဇွန်ကနေလက်ဝဲဇွန်ဝါဒီသမလာလောင်း12ဦးတို့ဝင်ရောက်ရှင်းပြနေတဲ့ပြင်းထန်သမလာရွေးကောက်ပွဲမှာတော့ဆယ်စုနှစ်တည်းအတွင်းစိတ်ဝင်စားဆောင်ကြရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်ရွေးကောက်ပွဲအကျိုးရပ်ပိုင်းလိုမှာမြို့တော်ပါရီတွင်အကျန်းဖက်ဝါဒဆွဲတိုက်ခတ်မှုဖြစ်ခဲ့တာကြောင့်ဒီကနေ့ရွေးကောက်ပွဲတွေကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်ရွေးကောက်ပွဲမှာလည်းအမျိုးသားရေးသမားအစ္စလာမ်စန့်ကျင်သူသမလာလောင်းမရင်းလက်ပန်ဦးဆောင်နေတာဖြစ်ပါတယ်အမေရိကန်နိုင်ငံသားနောက်တဦးကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးထိန်းသိမ်းထားလိုက်ပြန်ပါပြီမြောက်ကိုရီးယားကထွက်ခွာဖို့ပြင်ဆင်နေစဉ်ပျုံယမ်းအပြည်ပြည်ဆိုင်ရာလေဆိပ်မှာကိုရီးယားနယ်ဘွားအမေရိကန်နိုင်ငံသားကိုတောက်ချာနေကဖမ်းထားလိုက်တာလို့တောင်ကိုရီးယားနိုင်ငံယုံဟပ်သတင်းဌာနကပြောဆိုထားတာဖြစ်ပါတယ်။ကင်ဆိုတဲ့မိသားစုနာမည်ပဲတည်ထားရတဲ့သူဟာမြောက်ကိုရီးယားနိုင်ငံမှာလူမှုရေးအကူအညီပေးရေးလုပ်ငန်းတွေအတွက်တလလောက်နေထိုင်ခဲ့သူဖြစ်တယ်လို့လည်းဆိုပါတယ်။ကိုရီးယားကျူးဆယ်ကိုဥတီခုံမောင်းနေတဲ့အမေရိကန်လီယန်တင်သင်္ဘောအုပ်စုမှာဂျပန်ဖြတ်သင်္ဘောနှစ်ဆင့်ပူးပေါင်းလိုက်ပြီးပစိဖိတ်သမုဒ္ဒရာအနောက်ဘက်ဒေသမှာနှစ်နိုင်ငံစစ်သင်္ဘောတွေဒီကနေ့ပဲပူးရဲစီရေးလေ့ကျင့်မှုတွေစတင်ပါတယ်။အမေရိကန်လီယန်တင်သင်္ဘော USS Carl Vinson ကပေဒိန်တပ်ဒုံတက်ဆင်ထားတဲ့ Cruiser စစ်သင်္ဘောတစ်စင်းနဲ့ဖြတ်သင်္ဘောတစ်စင်းတို့လည်းပါဝင်ပါတယ်။ဆီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှုကြောင့်အစ်တလီပြည်နယ်မှာရှိတဲ့မြေအောက်ဆေးရုံတရုံအကြီးအကျယ်ပျက်စီးသွားခဲ့တဲ့အကြောင်းဆီးရီးယားပြည်ရင်းစစ်ကိုနှစ်ပေါင်းများစွာစောင့်ကြည့်နေတဲ့တက်ကြွလှုပ်ရှားသူတွေကပြောဆိုထားပါတယ်
။တရင်ချင်းချုပ်ကိုမတင်ငိထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမအီတန်းစင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်။ကျွန်မရှားဖုံပါ။ဒီညနေအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတူတာ7.29.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ဒါရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.